မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေကိုနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ပညာရေးနဲ့ငြိမ်းချမ်းရေးကဏ္ဍအရေးကြီးတယ်ဆိုတာကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လုံခြုံရေးနဲ့လွတ်လပ်ခွင့်ကိုဟန်ချက်ညီလှုပ်ဆောင်ဖို့တိုက်တွန်းပြီးရှေ့လုံငန်းစဉ်တွေကိုလည်းဆွေးနွေးကြကြတာပါ။မသိနေထိုက်ကဆက်သွယ်မြင်မြန်ထားပါတယ်ရှင်။
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းအသီးသီးနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံပြီးရှေ့လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံတွင်းပညာရေးနဲ့ငြိမ်းချမ်းရေးကိစ္စအရေးကြီးတဲ့အကြောင်းအလေးပေးပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်။အဓိကတော့ a change of views ပေါ့နော်ကျွန်တော်တို့အဲဆွေးနွေးပွဲမှာတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့ပေါ့နော်အကျိုးစီးပွားအတွက်အဲမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာစေဖို့ရည်တူစီမံချက်တွေနောက်ရည်ရှိရည်မှန်းချက်တွေချမှတ်အကောင်အထည်ဖော်ရေးကိစ္စတွေနောက်ပြီးတော့ကုလသမဂ္ဂကအာရဲ့ SDG ပေါ့နော်အဲ SDG ရည်မှန်းချက်တွေပြည့်မီရေးအဲ့ကိစ္စတွေမှာမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့နောက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကြောင်းမှာပူးပေါင်းဆောင်ရွက်ဆောင်ရွက်မဲ့ future cooperation တွေပေါ့နော်အဲ့ဒါတွေကိုဟိုဆွေးနွေးခဲ့တယ်ပေါ့နော်အဲဒါအပြင်ပေါ့နော်မြန်မာနိုင်ငံရဲ့ဗတ်စုံဖွံ့ဖြိုးတိုးတက်ရေးအတွက်ပညာရေးကဏ္ဍနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့အရေးပါမှုကိုလည်းကျွန်တော်တို့ဝင်ကြီးရနေပြီးတော့ဟို stress လုပ်ခဲ့ပါတယ်ခင်ဗျ
မြန်မာနိုင်ငံတွင်းစစ်ပေးကြောင်နေရဆွန့်ခွာထွက်ပြေးကြရသူတွေရှိနေသေးတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်အတွင်းဆန္ဒရိက္ခအပါအဝင်အရေးပေါ်အကူအညီတွေနောက်လက်တလော့တိုက်ပွဲတွေလူမျိုးရေးဘာသာရေးအဓိကယုံတွေကြောင့်ပုံမှန်အခြေအနေမရှိသေးပဲဒုက္ခသည်စခန်းတွေရှိနေသေးဖြစ်တဲ့ရခိုင်ပြည်နယ်တွင်းအရေးပေါ်အကူအညီကယ်ဆယ်ရေးလုပ်ငန်းတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးနေကြတာဖြစ်ပါတယ်အရေးအစိုးရလက်ထက်တုန်းကတော့ကုလပါဝင်နိုင်ငံကအဖွဲ့အစည်းတွေရဲ့အကူအညီအထောက်ပံ့ပေးရေးမှာကန့်သက်ချက်တချို့လည်းရှိခဲ့တာပါနိုင်ငံခြားရေးဝန်ကြီးတင်တဲ့ကုလအပါဝင်နိုင်ငံကအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံလာမှာတော့ပြီးကြားအကူအညီပေးရေးလုပ်ငန်းစဉ်တစ်ခုချင်းစီအလိုက်ဆွေးနွေးခဲ့တာမျိုးမရှိဘဲရှေ့လုပ်ငန်းစဉ်တွေကိုသာဆွေးနွေးခဲ့ကြတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ဆွေးနွေးပွဲကတော့အော်ဆ iam တို့တည်တဲ့အတိုင်းဟိုအဖွဲ့ UN agency တွေအကုန်အဲနောက်ပြီးတော့ဒီဟို international organization တွေနဲ့ဆွေးနွေးတာဆိုတော့လေဟိုပွင့်လင်းပြောရင်တော့ဟို general ပုံစံမျိုးနဲ့အဲဆွေးနွေးတာရှိရဟိုဘာသာရပ်တစ်ခုကိုအသေးစိတ်ဆွေးနွေးတာတော့မဟုတ်ပါဘူးခင်ဗျာဒါနှစ်နိုင်ဟိုဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့နောက်ပြီးတော့အခြား international organization အရှိကိုဘယ်လိုပူးပေါင်းဆောင်ရွက်မလဲ forward looking နဲ့ပေါ့နော်ဆွေးနွေးကြတာပါခင်ဗျာ
နိုင်ငံတကာအကူအညီတွေနဲ့မြန်မာအစိုးရကြားပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုတော့ဆွေးနွေးခဲ့ကြတာပါ။ဒါအပြင်နိုင်ငံတကာအကူအညီတွေကပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီဖို့ရည်ရှိအကျိုးရှိဖို့လုံခြုံရေးနဲ့လွတ်လပ်ခွင့်ကိုဟန်ချက်ညီညီဆောင်ရွက်ဖို့လိုအပ်တယ်လို့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုခဲ့တယ်လို့အစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။